ရခိုင်ပြည်နယ်မှာဒီရက်ပိုင်းတွင်အတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားနှစ်ဖက်တိုက်ပွဲနဲ့ဘုံခွဲတိုက်ခိုက်မှုတွေပိုးပြီးတော့အဖြစ်များလာနေပါတယ်။မနေ့ကရသေးတော်မြို့နယ်ထဲမှာလည်းတပ်မတော်သားတွေစီးနင်းလာတဲ့အရတားကားတစ်စီးကိုအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကို
ကျွန်မနေစေရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ကြမနေ့ကရတိတောင်မြို့နယ်ထဲမှာ၃နေရာလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ဖေဖော်ဝါရီလ၁၉ရက်နေ့မှာတော့ရတိတောင်မြို့နယ်ခရင်းချောင်းရွာနဲ့ဆက်တီကြရွာအကြားမှာဖြစ်တဲ့တိုက်ခိုက်မှုမတင်ဖြစ်ပွားခဲ့တာရှိ၁၉ရက်နေ့မနေ့ရှင်းလိုက်တုန်းကမှာရတိတောင်မြို့နယ်နော်တင်ကိုရွာရဲ့တောင် ေးတာရှိတယ်အဲ့ဒီဖိုက်ပွဲမှာတော့ဗမာဆရာဖက်ကနေပြီးတော့တေရောက်တဲ့အထက်ကြားဆုံးတာရှိတယ
်တမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွေးမှုဘူးမှုချုပ်ဆိုမင်းထွန်းကတော့မနေ့ကဖိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာအတိအပြုမပြောနိုင်သေးဘူးလို့ဆိုပေမဲ့ဖေဖော်ဝါရီလ14ရက်နေ့ကရသိတောင်မြို့နယ်ရေစုချောင်းကျေးရွာမှာဖိုက်ပွဲဖြစ်ပွားခဲ့တယ်လို့တော့ပြောပါတယ
်တေတောင်မှာတော့ကျွန်တော်ရေစုချောင်းဘက်မှာဖြစ်တာလေးရှိပါတယ်ဗျာကျွန်တော်ရေစုချောင်းဆိုတာရသိတောင်ရဲ့မြောက်ဖက်ကျမှာပေါ့အဲ့ဒီကမှာတစ်ခုဖြစ်တာရှိတယ်အိမ်မှန်းကောက်ခေါ်တဲ့အားလေးရှိတာပါဗျာ
ရေစုချောင်းဖိုက်ပွဲမှာတမတော်ဘက်ကထိခိုက်ကြဆုံးမှုများရွာနေတယ်လို့အေဖွဲ့ကသတင်းထုတ်ပြန်ထားပေမဲ့တိကျတည်မပြုတ်နိုင်သေးပါဘူးဖေဖော်ဝါရီလ18ရက်နေ့နနေ့ဘက်မှာလဲဘုံကျုံမြို့နယ်တဲသောရွာနဲ့ရူဒီယိုကျေးရွာကျမ်းမှာအယတားကားတွေကိုစုံပြူပြီးစင်အားဖြည့်သိမ်းနေတဲ့တမတော်သားတွေစီးနင်းလာတဲ့ရင်ကိုဘုံခွဲတိုက်ခတ်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခန္တုခကပြောပါတယ
်။ဘုံကျုံမြို့နယ်တဲသောနဲ့ရူဒီယိုရွာကျမ်းမှာနော်အဲ့ဒီမှာအယတားကားတွေကိုအုံပြူပြီးတော့ဒါစားနေတဲ့ဗမာတပ်ဖွဲ့တွေကိုနော်အဲ့ဒီဗမာတပ်ဖွဲ့တွေရဲ့ရင်နှောင်းကိုကျွန်တော်တို့ကတည်းကနေပြီးတော့ဒါဝင်ရောက်တိုက်ခိုက်ခဲ့တာ။ထိခိုက်မှုကတော့ရှိခဲ့ကြဒါပေမဲ့ဘလောက်ထိခိုက်သွားသလဲဆိုတဲ့ဥစ္စာတော့လုံးလုံးစစ်ပြောဖို့ခက်တယ်
။ဒီဘုံခွဲတိုက်ခိုက်မှုဖြစ်စဉ်မှာတမတော်ဘက်ကနေအယတားကားကိုအုံပြူပြီးစင်အားဖြစ်သိနေတယ်ဆိုတဲ့အေအေကနေဆွဆွဲချက်ပေါ်မှာတမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။မင်းရတော့ကျွန်တော်ဘက်မှာတော့ကားနဲ့ဆင်းမိုင်းဆွဲခံရတယ်။ထိခိုက်ဒဏ်ရာမှုတော့မရှိပါဘူး။အဲ့တော့ဒီတော့ကတော့တမ်းတော်မှာခီးသွားလာတာ2မျိုးရှိတယ်လေ။တစ်မျိုးကတော့ကျွန်တော်စစ်စင်ကြီးကခီးသွားလာတာရှိနေ။စစ်စင်ကြီးကခီးသွားလာတာကတော့သူတို့တမ်းတော်ရင်တန်းနဲ့သွားတာလည်းများတယ်။နောက်တစ်ခုကတော့ကျွန်တော်ကအုတ်ချုပ်မှုကိစ္စတွေတွေ့တော့အုတ်ချုပ်မှုကိစ္စကပုံတိကဆိုင်ရာကိစ္စတွေ။ဒါမှမဟုတ်တချို့ယာယီတောင်းသွားတဲ့ကိစ္စတွေကတော့တမ်းတော်သားတွေရတယ်သူကစာမန်ပြည်သူလူရောက်နေတယ်ပဲအရကသုံးတာလည်းရှိတယ်။
ဘုံညုံညုံနဲ့တဲသောရွာနဲ့ယူရုတ်ရွာကြားဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ယူရုတ်ကျေးရွာဒေသခံတို့ကအခုလိုပြောပါတယ
်။မနေ့ဆစ်မိုင်ဝန်ကြီးလောက်မှအဲ့လိုမျိုးပုံပေါက်တာပေါ့လေ။အဲ့ဒီမှာတော့ဒီဝက်စားတီးဖြစ်တော့လို့ပြောပါတယ်။သူပြောတာကတော့လည်းဒီကပေါ်မှာဒီစတဲ့နဲ့ဆိုင်တဲ့ဒီကြီးတွေပါနေတယ်အဲ့လိုမျိုးလေးပြောနေကြတာပေါ့နော်။ဒါပေမဲ့ဒီကတာကတော့ဘယ်သူမှမသိခိုက်ဘူးပေါ့နော်။
ကြည့်တဲ့ပို့ဆောင်ရေးရင်တွေနဲ့ကိုပိုင်းရင်ပိုင်းရှင်တွေနေနဲ့တမတော်ကလည်းအသိစိတ်ခိုင်းမှုကြောင့်သွားလာတာစစ်ကားတွေပေါ်လမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျင်ကြဖို့ဖေဖော်ဝါရီလ6ရက်နေ့မှာအေအေဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ဇန်နဝါရီ4ရက်နေ့ကဗုဒ္ဓတောင်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောက်ရဲကင်းစခန်း၄ခုကိုရခိုင်တမတော်အေအေကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအစိုးရကလည်းအေအေကိုချိန်မုံသွားဖို့ညွှန်ကြားထားသလိုဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့တို့တွေမှာစစ်ဘေးသိမ်းရှောင်နေရသူဥယျာဉ်9,000ထိတိုးပွားလာနေတယ်လို့လက်ရှိစားသောက်နေထိုင်ရေးမှလည်းအခက်အခဲနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ